သာသနာတော်နှစ်2553ခုနှစ်ခောဇာတက္ကရာ1382ခုနှစ်ပြတုလာဇံသွားရဲရန်ကုန်တိုင်းတန်လျင်မြို့ဓမ္မဝိဇ္ဇာလယသုဘောဓရုံကျောင်းတိုက်အတွင်းဝယ်တိထာကိုကွယ်အပ်သောဘုရားရုပ်ပွားစင်တုပလင်86ခြင်းရနေကျဖရာကြောင်းဆောင်86ခြင်းပလင်ဇပွဲကြောက်ပြစသည်86ခြင်းအလှူတော်မင်္ဂလာနှင့်ဆက်လျင်း၍ဆင်ခြင်းပပြုလုပ်အပ်သည့်အလှူတော်86မင်္ဂလာအခမ်းအနားဝယ်ဟောကြားအပ်သောမင်္ဂလာတုတ်အနှစ်ချုပ်တရားဒေသနာတော်ငယ်စဉ်တောင်ကြီးကလေးဘဝကစပြီးဘုရားဘာသာဝင်သူတော်ရှင်တွေဟာမင်္ဂလာတုတ်ကစရပြီးတော့ကြက်မှတ်ကြတယ်ဘုန်းကြီးတို့တွေလည်းဘုန်းကြီးကျောင်းရောက်တဲ့အချိန်ကနေစပြီးတော့ရံမင်္ဂလာဆိုတာကစပြီးတော့မင်္ဂလာတုတ်ကိုကြက်မှတ်ခဲ့ကြတယ်သို့တော့ဒီမင်္ဂလာတုတ်ဟာစာပေအရလေးလာထားကြတော့လဲမိမိတို့ရဲ့လက်တွေ့ဘဝနဲ့အလန်းကွာနေတယ်လို့ဖြစ်တယ်ဒါကြောင့်မို့ဒီကနေ့မိမိတို့လက်တွေ့ဘဝမှာမင်္ဂလာတုတ်အတိုင်းမြည်တို့မြေပုံကျင့်ကြံနေထိုင်ကြမယ်ဆိုတာကိုမင်္ဂလာတုတ်အနှစ်ချုပ်မှာလွယ်ကူရှင်းလင်းစွာအားလုံးနဲ့လက်တွေ့အသုံးချနိုင်အောင်ဆိုလိုတာကမင်္ဂလာလမ်းမပေါ်ပါမင်္ဂလာရှိသောလမ်းမပေါ်မှာလူတိုင်းလျှောက်လှမ်းနိုင်အောင်ဘယ်လိုကြိုးစားရမလဲဆိုတာဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့မင်္ဂလာတုတ်ကိုလက်တွေ့ဘဝနဲ့စဟပ်ပြီးတော့ဟောကြားရနာကြားရမှာဖြစ်ပါတယ်။ဒါကြောင့်မဟောခင်မနာခင်ဘုရားမြတ်စွာရဲ့မဟာကရုဏာဂုဏ်ကိုအာရုံပြုကာတိကျုဖွဲ့ဆိုအပ်သောဘုဏ္ဏနာပနာမအာတိတဂါထာကိုရှေးဥစွာရွတ်ဆိုပူဇော်ခြင်းဖြင့်ဖရာကိုအာရုံပြုကြရအောင်ရှောကပကောတိဟိပိအပမေယံကာလံကရွန်တောတိဒုဂရာနိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတယောနာထောဝိနိယအများစွာတတဝါဤချမ်းသာစီးပွားလူလာတောင်းတဂုံပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပဂောတိဟိပိဂရေကဘာအရေအတွက်သင်္ချာတို့ဖြင့်တော်လဲအပေမိယံရေတွေ့တိုင်းတာဖော်ပြခြင်းဟာမစွမ်းနိုင်ပါသောကာလံလေးအသင်ချေသိမ့်နေကဘာရှိကြသောကာလပတ်လုံးလောကဟိတယတတလောကဤအကျိုးစီးပွားအလုံးဟာအဋ္ဌဒဂရဏိဥ္စာတဲ့ချိလဲအင်္ဂါမေတ္တာကြီးမာသမိတာနှင့်တထာဇနီဆွန်ကြီးကြီးဟုခြေသီးထဘွယ်ငါးသွဲအစုအလုံးခဲရင်တော်မူတော်ကိုကရွန်တော်ဖျားဖြည့်ရန်ဤတန်ကျုပ်ကိုအာထုတ်တော်မူရသည်ဖြစ်၍ခေရန်လက်ချင်းမျက်လုံးအသက်ဆုံးလျက်နှလုံးစေဝံကိုရောဤပင်မင်းညို့ကတောဘဝတဏ္ဏချိန်ဖန်များစွာရောက်တော်မူခဲ့ရရှာလိပြီမဟာကရုဏိကတတတဝါများယင်ဝေသားကဲ့သို့တနာချေခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာထသဝိနည်းများစွာတတဝါဤချမ်းသာစီးပွားလူလာတောင်းတဂုံပေါင်းခါသည်ဖြင့်နာထမြညာထိုးရှင်တော်မြတ်ဖရာအာနမောယုတိပြောင်းပြောင်းမံကိုလျော၍ကရောယုကျိုးရှိခိုးခြင်းသည်အထုဘဝတုဆင်းစစ်မသွေဖြစ်ပါစေတည်းသာ
ဓုသာဓုသာဓု
မင်္ဂလာတုတ်အနှစ်ချုပ်မင်္ဂလာရှိသောလမ်းပေါ်မှာရှောက်လမ်းပါဘုန်းကြီးတို့တွေကုသကံရဲ့အကျိုးပေးထောက်ပံ့မှုကြောင့်လူပွားကိုရရှိလာကြပြီ မြတ်စွာဘုရားကလူဘဝရရှိလာလို့ရှင်နံပါတ်1အရေးကြီးဆုံးကဘာလဲဆိုတာကိုမင်္ဂလာတော့မှာအစဉ်တိုင်းဟောတော်တာတစ်ခုနဲ့တစ်ခုဆက်ဆက်ယူလို့ရပါတယ်လူဘဝရောက်လာတဲ့အခါမှာအရေးကြီးဆုံးကတော့လူဆိုတာဘဝခရီးလျှောက်လာတဲ့အခါမှာတယောက်တည်းလျှောက်တာမဟုတ်ဘူးလူဘဝရောက်လာကြတဲ့မိသားစုဆိုတဲ့အတိုင်းဝိုင်းနဲ့ရောက်လာတာဖြစ်တယ်ပေါ့မိသားစုအတိုင်းဝိုင်းဆိုတာဟာလူတွေရဲ့ society မှာအသေးဆုံးပေါ့ family society အသေးဆုံးအတိုင်းဝိုင်းလေးတစ်ခုဒါကြောင့်မို့လို့လူဟာအပေါင်းအသင်းနဲ့နေတတ်တဲ့တတ္တဝါလို့တချို့ကဆိုကြတယ်လူတွေမကပါဘူးတခြားတတ္တဝါတွေဟာလည်းပဲအလုံးဟာအပေါင်းအသင်းနဲ့နေကြတာကြီးပါပဲအဲ့တော့လူရဲ့ထူးခြားမှုကဘာလို့ဆိုရင်လူဘဝရောက်လာပြီဆိုရင်လူမှာအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်သည့်အတွက်ကြောင့်ဘုရားမြတ်စွာကအရေးကြီးဆုံးလူဘဝမှာဘာစပြီးအရေးကြီးတာတုန်းလို့ဆိုအပေါင်းအသင်းကစပြီးတော့အရေးကြီးတယ်တာဟုတ်ပြောအပေါင်းအသင်းဆိုတဲ့နေရာမှာတဘာဝပေးလိုက်လို့ပေါင်းသင်းနေရတဲ့အပေါင်းအသင်းကတစ်မျိုးပေါ့ကိုကိုယ်တိုင်ရွေးချယ်ပြီးတော့ပေါင်းသင်းတာကတစ်မျိုးရှိတယ်ပေါ့တချို့ကြတော့တဘာဝကိုကပေးလိုက်သည့်အပေါင်းအသင်းအတိုင်းဝိုင်းကြားထဲမှာရောက်သွားတယ်။ဆိုပါစို့အယူဝါဒမတူကွဲပြားတဲ့အုပ်စုတစ်ခုထဲမှာရောက်သွားပြီဆိုလို့ရှိရင်ထိုအယူဝါဒရှိတဲ့အတိုင်းဝိုင်းတွေရဲ့အတိုင်းယုံကြည်ချက်အတိုင်းဘဝခရီးမှာရှောက်နေကြရတဲ့လူတွေဟာဒီကနေ့ခေတ်ကဘာမှာရှိကြတဲ့လူတွေကိုကြည့်ပေါ့လူမျိုးအသီးသီးမှာအယူအဆအမျိုးမျိုးအပေါင်းအသင်းဆက်ဆံမှုတွေအမျိုးမျိုးတဲ့ကြားထဲမှာလူသွားဖြစ်လို့ရှင်ဆိုင်ရာဆိုင်ရာအတိုင်းဝိုင်းထဲမှာရောက်သွားသည့်အတွက်ကြောင့်လူဟာအတွေ့အခေါ်တွေအမျိုးမျိုးပုံစံအမျိုးမျိုးနဲ့ကိုယ့်ရဲ့လုံဆောင်ချက်တွေကြောင့်မလို့ကောင်းကျိုးချမ်းသာတွေရကြတာရှိသလိုမကောင်းတဲ့အကျိုးတွေကိုခံစားကြရတာလည်းရှိတယ်ပေါ့ဘဝခရီးမှာဘုန်းကြီးတို့သီရိလင်္ကာမှာနေတော့ကဒီဟိုနိုင်ငံဆိုတာဒီကနေ့မှာတော့ဒူးရီတန်းတဆယ်ခန်းရှိတယ်ပေါ့ဗုဒ္ဓဘာသာနိုင်ငံလေးတစ်ခုပဲအဲ့ဒီဗုဒ္ဓဘာသာနိုင်ငံလေးမှာလူမျိုး၄မျိုးခွဲခြားပြီးတော့သတ်မှတ်ထားတယ်အများဆုံးလူမျိုးကတော့ဆင်ဟာလီလူမျိုးလို့ခေါ်တယ်ဆင်ဟာလီလူမျိုးကိုဗမာတွေကတော့တီဟိုလူမျိုးလို့ခေါ်တာပေါ့အတန်တွယ်လေးပဲကွာတာဆင်ဟာလီလူမျိုးရှိတယ်မွတ်စလင်ရှိတယ်ဘာဂါဆိုတာရှိတယ်ဟုတ်မွတ်စလင်ရယ်ဆင်ဟာလီရယ်ဘာဂါရယ်တမီရယ်တို့လူမျိုး၄မျိုးရှိတယ် official အနေနဲ့အတိအမှတ်ပြုထားတာ၄မျိုးရှိတယ်အဲ့ဒီထဲမှာဒီစရင်ထဲမှာမဝင်တဲ့လူမျိုး၃မျိုးရှိသေးတယ်အဲ့ဒါကဘာလို့ဆိုရင်ဝဲဒလို့ခေါ်တဲ့ aborigine ကျွန်းနေလူမူလကျွန်းနေလူရိုင်းနေအဲ့လိုလူမျိုးလည်းရှိသေးတယ်သူကလူကြီးအမတန်နဲတယ်တော်ရီတောင်နေတဲ့မှာပဲနေတယ်အခုမဟုတ်ဘူးတော်တဲ့မှာပဲဒီငယ်စဉ်တောင်ကြီးကလေးဘဝကလေးကဘာတင်တော့ဆိုရင်ညပစ်ထားတင်တယ်လှန်ထိုးတာတင်တယ်အကောင်ကောင်လေးဖမ်းပြီးတော့တပ်ဖြတ်နီးတွေတင်တယ်ဒါပဲရှိတယ်သူတို့မှာเนาะဆိုပါစို့လူဘဝရောက်လာပြီဆိုလို့ရှိရင်လူဟာမွေးလာကလေးက society တခုမှမွေးလာတဲ့အတွက်ကြောင့်အဲ့ဒီ society တခုကမကောင်းဘူးဆိုလို့ရှိရင်တပွားလုံးကောင်းနိုင်စရာအကြောင်းမရှိတော့ဘူးလေခုနလိုဆိုပါစို့ဝဲဒါဆိုတဲ့လူမျိုးတွေမှသွားပြီးတော့ဖြစ်မယ်ဆိုလို့ရှိရင်ဘုန်းကြီးတို့တွေဟာတသက်လုံးတောထဲမှာနေပြီးတော့တတ္တဝါတွေအသက်တပ်ဖြတ်ပြီးတော့စားတော့လို့မိမိဘဝကိုရည်တည်အောင်ကြိုးစားပြီးနောက်ဆုံးဟာဘဝတစ်ခုဆုံးသွားကြမှာပဲအဲ့တော့ဒါကဘဝကကံကြမ္မာကပေးလိုက်တဲ့အတိုင်းဝိုင်းတစ်ခုပေါ့ကံကြမ္မာကပေးတာမဟုတ်ဘဲနဲ့တခါတရံကျတော့ဒီမိမိအတိုင်းဝိုင်းထဲကနေပြီးမိမိရွေးချယ်ပေါင်းသင်းတဲ့ပေါင်းသင်းဆက်ဆံတဲ့ပုံကိုယ်တွေရဲ့ဟိုအကျင့်စာရိတ္တမကောင်းမှုကြောင့်မကောင်းတဲ့လူနဲ့ပေါင်းမိသည့်အတွက်ကြောင့်ဒုက္ခရောက်ကြတဲ့ပုံကိုယ်တွေလည်းပဲဒီကနေ့ခေတ်နေရာတိုင်းမှာရှိတာပဲပေါ့နော်အဲ့တော့မြတ်စွာဘုရားကဒါကြောင့်မလို့မင်္ဂလာတော့မှာအသေးဝနာစဘာလနာပဏိတာနိစသေဝနာလူလောကရောက်လာပြီဆိုလို့ရှိရင်ပေါင်းသင်းရေးဟာအမတန်မှအရေးကြီးတယ်အတိုင်းဝိုင်းဟာအမတန်မှအရေးကြီးတယ်လို့ဆိုလို့ အဲ့တော့ကံကပေးလိုက်တဲ့အတိုင်းဝိုင်းတွေကယုံထက်ဖို့ဆိုတာတော့အမှန်တမ်းမှခဲပါတယ်။တာမန်စိတ်နေစိတ်ထားနဲ့တာမန်အသိဉာဏ်မျိုးနဲ့ယုံထက်နိုင်မှုတော့မရှိဘူးပေါ့။တော်တော်ခဲပါတယ်။အဲ့ဒါကြောင့်မို့လို့ဝေးကလေးကကောင်းတဲ့အပေါင်းအသင်းတွေရောက်ဖို့ဟာဘုန်းကြီးတို့တွေဟာဆူတောင်းရမှာပဲနော်။စိတ်နေစိတ်ထားနဲ့ဥတည်ချက်ထားကြရမှာပဲ။အေးလက်ရှိဘဝရောက်လာတဲ့အခါကျတော့လေပေါင်းတဲ့ဆက်ဆံတာဟာလူ့ဘဝမှာသိအရေးကြီးတယ်တဲ့အရေးကြီးဆုံးကဘာလလို့ဆိုတဲ့အသိဉာဏ်ကင်းမဲ့တဲ့ပုံစံတွေနဲ့မပေါင်းသင်းမိဖို့အတူမနေမိဖို့မဆက်ဆံမိဖို့ပဏိတလို့ဆိုတဲ့အသိဉာဏ်ရှိတဲ့ပုံစံတွေနဲ့ဆက်ဆံဖို့အဲ့ဒါလို့ဆက်ဆံမှုကိုအကြောင်းပြုပြီးတော့ဘာလနဲ့ဆက်ဆံမိတဲ့ပုံစံတွေဟာဒီဘဝခရီးမှာလည်းပဲဒုက္ခအမျိုးစုံကြုံတွေ့ကြရတယ်ထင်ညာရှိသူတော်ကောင်းနေနဲ့ဆက်ဆံမိရတဲ့ပုံကိုကြတော့ဘဝမှာလည်းအေးချမ်းတယ်။နောက်ဘဝမှာလည်းပဲချမ်းသာဒုက္ခရတယ်ဆိုတဲ့အကျိုးတွေဟာအမတန်မှထင်ရှားတယ်။ဒါဖြင့်ဘာလပဏိတလို့ဆိုတာဘလို့ပုဂ္ဂိုလ်မျိုးတွေကိုခေါ်တာတော့ဆိုတော့မြတ်စွာဘုရားကဒါရွေးချယ်ဖို့ရအတွက်ပေးတာပါ။ရွေးချယ်ဖို့ရကြတော့မကောင်းတာတွေးမကောင်းတာပြောမကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကိုဘာလလို့သတ်မှတ်တယ်။ကောင်းတာတွေးကောင်းတာပြောကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကိုပဏိတလို့သတ်မှတ်တယ်ပေါ့အဲ့တော့ကောင်းမကောင်းဆိုတာကြတော့ဘာနဲ့ဆုံးဖြတ်တယ်လဲကိုကြိုက်ရင်ကောင်းတဲ့အကောင်ဟာအကောင်လားလို့ဆိုအဲ့လိုမဟုတ်ကိုကြိုက်တာမကြိုက်တာနဲ့မဆုံးဖြတ်ရဘူးအဲ့တော့ကောင်းတဲ့အတွေးဆိုတာတစ်ဖက်သားကိုအပြစ်မဖြစ်တဲ့အတွေးမျိုးတစ်ဖက်သားကိုညှဉ်းပန်းနှိပ်စက်လိုတဲ့အတွေးမျိုးကိုယ့်ကိုထိခိုက်နစ်နာစေလိုတဲ့အတွေးမျိုးလောကကြီးကိုအကျိုးမပြုတဲ့အတွေးမျိုးလောကကြီးကိုပျက်စီးစေတဲ့အတွေးမျိုးအပြောမျိုးအလောက်ကံမျိုးတွေဟာမကောင်းဘူးလို့သတ်မှတ်ရမယ်။အများအတွက်အကျိုးဖြစ်တဲ့အတွေ့အများအတွက်အကျိုးဖြစ်တဲ့အပြောအများအတွက်အကျိုးဖြစ်မဲ့အလုပ်ဒါတွေကကောင်းတယ်လို့သတ်မှတ်ရမယ်။အဲ့ဒါလို့လူလောကရောက်လာပြီဆိုလို့ရှိရင်နံပါတ်1ဘုန်းကြီးတို့ဟာရွေးချယ်လို့ရတဲ့ဘဝမှာပေါင်းတဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ရွေးချယ်ဖို့လိုအပ်တယ်လို့မြတ်စွာဘုရားပထမဆုံးမင်္ဂလခရီးကိုစတင်လျှောက်လှမ်းဖို့ရာအတွက်ဒါကိုဥစွာဟောတာเนาะအဲ့တော့အပေါင်းအသင်းဆက်ဆံမှုကရေးကြည့်တယ်ကဲပေါင်းအသင်းဆက်ဆံပြီးတဲ့အခါမှာလူတွေရဲ့ society တဲ့နေတဲ့အခါမှာဘာလုပ်ဖို့လိုအပ်တယ်လဲလို့ဆိုရင်ပူဇာစပူဇနေရနာအလေးပေးယုတိလေးစားတတ်တဲ့ပုဂ္ဂိုလ်တွေကိုယုတိလေးစားရမယ်လို့ဒီလိုဆိုလို့တယ်ပူဇော်တယ်ဆိုတဲ့စကားလုံးကပါဠိရလာတာဆိုလူတွေကနားလည်နေကြတာပန်းနဲ့ပူဇော်တာတို့ပါတို့ဒါမျိုးတွေလှူဝှို့ထုနဲ့ပူဇော်တာတို့ဒါဟုတ်တာပူဇော်တယ်လို့နားလိုက်ပူဇော်တယ်ဆိုတာညံ့နိုးတယ်အယုသေးပေးတယ်လေးစားတယ်ဒါမျိုးတွေဟာလည်းပူဇော်တယ်လို့ပဲခေါ်တာပဲစိတ်ထဲကအလေးနဲ့ထားတယ်အဲ့ဒီလိုလောကမှာပူဇော်တတ်တဲ့ပုဂ္ဂိုလ်ကိုပူဇော်ခြင်းဖြင့်ကိုယ်မှာအသိဉာဏ်တွေတိုးပွားစေနိုင်တယ်ဒါကြောင့်မို့ကိုယ့်ရဲ့ဝတ္တရားနံပါတ်1ရွေးချယ်ရမှာကအပေါင်းအသင်းအပေါင်းအသင်းရွေးချယ်ပြီးတဲ့အခါမှာကိုယ်အတိုင်းဝိုင်းထဲမှာပူဇော်တတ်တဲ့လေးစားတတ်တဲ့ပုဂ္ဂိုလ်တွေကိုလေးစားမိဖို့ဆိုတာဒါတတိယအနေနဲ့မြတ်စွာဘုရားကဟောတာ။ဒါဖြင့်လူလောကမှာရောက်ပြီးချီးပွားတုတ်တဲ့အောင်လုပ်ဖို့မကောင်းတဲ့ပုဂ္ဂိုလ်တွေကိုရှောင်ကောင်းတဲ့ပုဂ္ဂိုလ်တွေနဲ့ပေါင်းသင်းပြီးပူဇော်တတ်တဲ့ပုဂ္ဂိုလ်တွေကိုပူဇော်ယုံဒီလိုလုပ်တယ်လုပ်ဖို့ဆိုတာဟာဘယ်နေရာလိုအပ်တယ်လဲလို့ဆိုတော့မြတ်စွာဘုရားကဒီလိုအလုပ်တွေလုပ်မိဖို့အကောင်းဆိုးရွေးချယ်တတ်ဖို့အတွက်ဘာကအရေးကြီးလာပြန်တော့ဆိုပဋိရူပဒေသဝါဒတဲ့တင့်တင့်လျောက်ပတ်တဲ့အရမှနေဖို့ဗမာစကားမှာလည်းမရှိတဲ့နော်တရားမပြောင်းသကောင်းမဖြစ်ဆိုတဲ့စကားရှိတယ်သူကအတွေ့အကြုံအမြင်ဟိုအယူဆပညာဘုဒ္ဓတာဆိုတာတဏှာနဲ့တဏှာမတူတတ်ဘူးပေါ့အဲ့တဏှာတဏှာပြောင်းလိုက်တဲ့အခါမှာကိုယ်မှာအတွေ့အကြုံအသိတွေရတယ်အသိဉာဏ်ဘောဓုတတွေအသိရလာတယ်တစ်ခုနဲ့တစ်ခုရှင်စရာတွေရလာတဲ့အတွက်ကြောင့်ဘယ်ဟာပိုကောင်းတယ်ဘယ်ဟာကညံ့တယ်ဆိုတာကိုနှိုင်းရှင်တတ်လာတယ်ပေါ့တဏှာထဲမှာဆိုလို့ရှိရင်နှိုင်းရှင်မှုမရှိဘူးပေါ့ဒါကြောင့်မို့အကြောင်းအကျိုးအဆိုးအကောင်းကိုသိဖို့ရအတွက်ဘာလို့တော့ဆိုပဋိရူပဒေသဝါဒနေရာရွေးချယ်ပြီးတော့နေဖို့လိုအပ်တယ်နေရာရွေးချယ်ရမယ်ဆိုတာဘာအတွက်ရွေးချယ်ရတာလို့ဆိုရင်ကိုယ့်ရဲ့ရည်ရွယ်ချက်အတိုင်းပဲပညာရေးတိုးတက်ဖို့အတွက်ရွေးချယ်ပါလားစီးပွားရေးအတွက်ရွေးချယ်ပါလား ကျမ်းမာရေးအတွက်ရွေးချယ်မှာလားဆိုင်ရဆိုင်ရသူတော်ကောင်းတရားတွေချင့်ကြံကြိုးကုပ်အားထုတ်ပြီးတော့နိဗ္ဗာန်ချမ်းသာကိုရဖို့ရနေရအတွက်ရွေးချယ်မှာလားလို့ဆိုတာသူ့နေရာနဲ့သူရွေးချယ်ဖို့လိုအပ်တယ်ပေါ့ကျမ်းမာရေးအတွက်ဆိုလို့ရှိရင်ဆေးရုံတို့ဆေးကုမဲ့ဆရာတို့ဇာတိဥရုကောင်းတဲ့နေရာတို့ဒါမျိုးရွေးချယ်ပြီးတော့နေကြမှာကြီးပွားတုတ်တဲ့လူတွေပုံကောပညာရေးအတွက်ဆိုလို့ရှိရင်ဆရာကောင်းသမားကောင်းရှိတဲ့ပုဂ္ဂိုလ်နေရာဌာနတို့ကျောင်းရှိတဲ့နေရာဌာနတို့ပညာသင်လို့ရတဲ့နေရာမျိုးတို့ရွေးချယ်ပြီးတော့နေကြဒါကြောင့်မလို့အဲ့ဒီလိုရွေးချယ်ပြီးတော့နေနိုင်တဲ့ပုဂ္ဂိုလ်တွေကလောကမှာကြီးပွားတုတ်တက်သွားတာတွေအများကြီးပဲရှိတယ်ပေါ့မရွေးချယ်ဘဲနဲ့ဒီတိုင်းပဲဟိုကြာရတိုင်းနေလိုက်တဲ့ပုဂ္ဂိုလ်တွေကကြီးပွားတုတ်တက်မှုအားနည်းသွားတယ်ဒါကြောင့်မို့မြတ်စွာဘုရားကနေရာဒေသကိုရွေးချယ်ရမယ်တဲ့ကိုနဲ့တင့်တင့်လျှောက်ပတ်တဲ့နေရာရွေးချယ်ရမယ်အဲ့တော့ပညာရေးအတွက်ရွေးချယ်တယ်စီးပွားရေးအတွက်ရွေးချယ်တယ်ဆိုလို့ချင်းလည်းစီးပွားလုပ်လို့ကောင်းတဲ့နေရာမျိုးရွေးချယ်ပြီးတော့ရွှေ့ပြောင်းပြီးတော့နေထိုင်ကြရမယ်အဲသူတော်ကောင်းတရားချင့်ကြံကြိုးကိုအားထုတ်ဖို့ဆိုလို့ရှိရင်တရားဓမ္မဟောပြောနိုင်တဲ့ပုဂ္ဂိုလ်တို့တရားထုတ်ခွင့်ရတဲ့နေရာမျိုးတို့တရားလိုက်စားလို့ရတဲ့နေရာမျိုးဒီလိုဟာမျိုးရွေးချယ်နေရအဲ့ဒါကိုဆွလို့တယ်မြတ်စွာဘုရားကပဋိရူပဒေသမှာအဲ့ဒီလိုရွေးချယ်ပြီမဲ့လို့လောကမှာလူတွေဟာအရေးကြီးဆုံးတစ်ခုကဘာလို့ဆိုရင်ကုသိုလ်ကောင်းမှုလုပ်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ဖို့ကဒါအမြဲတမ်းအရေးကြီးတယ်ဒီလိုရွေးချယ်ဖို့ဆိုတာကုသိုလ်ကောင်းမှုလုပ်ခဲ့တဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုလို့ရှိရင်လည်းအခွင့်မသာပြဘူးဒါကြောင့်မို့ပုပ္ပိသကတ္တပုံညာတာလို့မြတ်စွာဘုရားဆက်ဟောတာကုသိုလ်ကောင်းမှုလုပ်ခဲ့တဲ့ပုဂ္ဂိုလ်ကြတော့သူများနဲ့လည်းအသိဉာဏ်ရှိတယ်ပေါ့အချိန်တွေကောင်းနေတယ်လည်းကြုံရတတ်တယ်ပေါ့ဒါကြောင့်မို့လို့ပုပ္ပိသကတ္တပုညတာကုသိုလ်ကောင်းမှုရှိခဲ့တဲ့ပုဂ္ဂိုလ်ဖြစ်ဖို့လဲလိုအပ်တယ်အဲ့ဒါလို့ရှိခဲ့တဲ့ပုဂ္ဂိုလ်ဖြစ်မှလည်းပဲလောကကြီးမှာကြီးပွားတိုးတက်မှုဟာအပြည့်အဝရနိုင်တယ်ပေါ့အေးပုပ္ပိသကတ္တပုညတာရှိလာပြီးတဲ့နောက်မှာအရေးကြီးဆုံးနောက်ထပ်ကိုယ်တဏ္ဏကိုယ်တဏ္ဏမှာရှိရတဲ့မင်္ဂလာတရားတစ်ခုကဘာလို့ဆိုရင်အတ္တတမပဏိတိတဲ့ကိုကိုကိုကောင်းအောင်ထားနိုင်မှုကိုစိတ်လေးကိုပြုပြင်ပေးမှုဒါကအမြဲတမ်းအရေးကြီးတယ်မြတ်စွာဘုရားက14ပါးဆိုပြီးတော့ဟောတာရှိတယ်လောကမှာကြီးပွားတိုးတက်ဖို့ရာအတွက်14မျိုးရှိတယ်တဲ့14မျိုးဆိုတာဘာလဲဆိုရင်ဆက်ဆိုတာဒီနေရာမှာတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့လဲပတ်သွားတဲ့အရာကိုဆက်လို့ခေါ်တာပါနံပါတ်1ကပฏิရူပတေသဝါဒတင့်တလျောက်ပကောင်းပြတဲ့အရာမှနေခြင်းနံပါတ်2ကသပ္ပုရိတုပနေတ္တလူတော်လူကောင်းနဲ့ပေါင်းမိခြင်းနံပါတ်3ကအတ္တတမပဏိတိကိုယ့်ကိုယ်ကိုပြုပြင်ပြီးတော့ဟိုကြိုးစားအထောက်ခြင်းနံပါတ်4ကပုပ္ပိသကတ္တပုညတာကုသိုလ်ကောင်းမှုလုပ်ခဲ့တဲ့ပုဂ္ဂိုလ်ဟာတဲ့ဟောကုသိုလ်ကောင်းမှုရှိခဲ့ပြီဆိုလို့ရှိရင်တင့်တင့်လျောက်ပတ်တဲ့နေရာကိုရောက်တယ်။တင့်တင့်လျောက်ပတ်တဲ့နေရာကိုရောက်တဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းနဲ့တွေ့တယ်။သူတော်ကောင်းနဲ့တွေ့တဲ့ပုဂ္ဂိုလ်ဟာကိုယ့်ကိုယ်ကိုပြုပြင်ထိမ့်သိမ့်ပြီးတော့နေတတ်ထိုင်တတ်လာတယ်လို့။အဲဒီလိုပြုပြင်ထိမ့်သိမ့်ပြီးနေတတ်လာတယ်ဆိုလို့ရှိရင်ပဲကုသိုလ်ကောင်းမှုတွေတခါဆက်ပြီးတော့လှုပ်ပြန်တယ်။လှုပ်သည့်အတွက်ကြောင့်ပฏิရူပဒေသကိုရောက်ပြန်တယ်။ပฏิရူပဒေသရောက်ရင်သူတော်ကောင်းတွေနဲ့တွေ့ပြန်တယ်။အတ္တတမပဏိတိဆိုတဲ့ကိုကိုကိုကောင်းအောင်ထားတတ်သွားတယ်။ဩမင်္ဂလာတရားတော်ဟာတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့လက်စွာပြားကဟောသွားတာပါ။ဒါဘဝခရီးလျှောက်ပြီးဆိုကြတဲ့ကောဒုတတွေနေတဲ့ထိုင်တဲ့နေရာဟာဒုနဲ့ပฏิရူပဖြစ်ခက်လားဆင်ញင်စဉ်းစားရမယ်ပေါ့။ပฏิရူပဖြစ်ပြီးဆိုလို့ရှိရင်ပฏิရူပဖြစ်ုံနဲ့လုံလောက်ပလားဆိုမလုံလောက်ဘူး။လုံလောက်ဖို့အတွက်ဘာလုပ်ဖို့လိုလဲဆိုရင်ကိုယ့်ပေါ်မှာမူတည်တာကအတ္တတမပဏိတိတဲ့ကိုကိုကိုကောင်းအောင်ထားကိုကိုကိုကောင်းအောင်ထားတဲ့ဆိုတဲ့အတိပ္ပယ်ကဘာလဲလို့ဆိုရင်ကို့မှာ၅ပါးသီလမပြည့်စုံသေးဘူးဆိုရင်ပြည့်စုံအောင်လေ့ကျင့်မယ်တရားစွမ်းအားတွေနည်းနေသေးတယ်ဆိုရင်တရားစွမ်းအားတွေပြည့်အောင်လုပ်မယ်ကိုချင်းတရားတွေအားပြော့နေအားကောင်းလာအောင်လုပ်မယ်ဘာသာတရားနဲ့ပတ်သက်ပြီးဘောဓုတ္တတွေနည်းနေမယ်ဆိုလို့ရှိရင်ဘောဓုတ္တစီးပူးရမယ်ကိုရဲ့ဒီအများအကျိုးဆောင်ရွက်မှုတွေအပြော့နေသေးတယ်ဆိုလို့ရှိရင်လေကြိုးစားအထောက်ကြရမယ်မကောင်းတဲ့စိတ်ထားတွေကိုတွန့်လှန်ဖယ်ရှားဖို့ကောင်းတဲ့တရားတွေကိုကြိုးစားအထောက်ဖို့ဆိုတော့ဝီရိယတရားတွေရော့ပါနေသေးတယ်ဆိုလို့ရှိရင်လေတိုးအောင်လုပ်တယ် အသိပညာတွေနှဲပါနေသေးတယ်ဆိုရင်လည်းရအောင်လုပ်တယ်အဲ့ဒါဟာအတ္တသမပဏိတိပဲကိုယ့်ကိုယ်ကိုကောင်းအောင်ထားတယ်ဆိုတာကိုယ့်ကိုယ်ကိုအဆင့်မြင့်လာအောင်ကြိုးစားအထောက်ထားပါပဲကောင်းပြီအဲ့ဒီလိုမင်္ဂလာလမ်းမပေါ်မှာရှောင်းလန်းလို့ကိုယ့်ကိုယ်ကိုကောင်းအောင်ထားတတ်ပြီးထားတတ်အောင်ဘာတွေလုပ်ဖို့လိုသလဲဒီတိုင်းသူကသူထားတတ်လာမှာမဟုတ်ဘူးဒါကြောင့်မြတ်စွာဘုရားကနောက်ဆက်ပြီးဟောတာကဘာဟုတ်သစ္စင်စာဘောဓုတ္တစီးပူပါဘောဓုတ္တဆိုတာအခုလိုတရားတွေမှာတရားတွေများများနာတယ်တရားစာအုပ်တွေဖတ်တယ်တရားတွေဆွေးနွေးတယ်မိတ်ဆွေသင်္ဃာတွေနဲ့ကောင်းလို့ရရာတွေပြောကြားတယ်ဒါတွေကဘောဓုတ္တစီးပူတယ်လို့ခေါ်တယ်ပေါ့ဆိုင်ရဆိုင်ရဘောဓုတ္တပဲဘောဓုတ္တမျိုးစုံစီးပူအထောက်ကြရတယ်လောကမှာဘောဓုတ္တတွေရှိပြီးတော့ဒီသာဝတ်နေရေးပြည့်စုံမှုအတွက်လည်းပဲမြတ်စွာဘုရားကသိပ္ပရတဲ့လက်မှုပညာတို့နှုတ်မှုပညာတို့ဘဝယတ္တိရေးအတွက်ဒါတွေလည်းသင်ကြားရမယ်တဲ့လူလောကလူရဲ့လို့ရောက်လာရင်ဘာဟုတ်သစ်တင်စသိပ္ပင်စဝိနယောစသူသိခိတော်လူတွေရဲ့စည်းကမ်းဝိနည်းကိုလည်းလိုက်နာတတ်ရမယ်ဆိုပါစို့နိုင်ငံတော်အစိုးရတွေကထုတ်ပြန်ထားတဲ့ဥပဒေတွေရှိတယ်လောကလူကျင်ဝတ်တွေရှိတယ်အဲ့ဒါတွေကိုလည်းသင်ကြားထားရမယ်တဲ့ဥပဒေတွေကိုနားလည်ရမယ်လေးစားရမယ်လိုက်စားရမယ်လူကျင်ဝတ်တွေကိုလေးစားရမယ်အဲ့ဒါတွေကိုဥပဒေဆိုတာကမသိလို့ကျွလွန်ပြီးတာပါလို့ပြောလို့မရဘူး तू ကသိအောင်လုပ်ရမယ်အဲ့ဒါကိုပြောတာဝိနယောစသုတ္တခိတောလောကမှာကြီးပွားတိုးတက်ဖို့အတွက်မြတ်စွာဘုရားဒီမင်္ဂလတုတ်ကိုအခြေခံအားဖြင့်ဟောထားတာအဲ့ဒီလိုအချက်လက်တွေပြည့်စုံမှသာလျှင်အတ္တသမပဏိတိကိုယ့်ကိုယ်ကိုကောင်းအောင်လုပ်နိုင်မှာဖြစ်ပါတယ်တဲ့ဝိနယောစသုတ္တခိတောသူပါတိတာစယာဝါစာလောကမှာလူတွေဆက်ဆံရေးမှာအရေးအကြီးဆုံးကဒီအပြောဆိုပဲလောကမှာလူတွေတယောက်နဲ့တယောက်ချစ်ချစ်ခင်ခင်နဲ့စီယုံမှုဖြစ်တာလည်းပဲပြောဆိုတတ်လို့ပဲကွဲပြားသွားကြတာလည်းပဲအပြောဆိုမတတ်လို့ပဲဒီပြောဆိုခြင်းတစ်ခုဟာအမတန်မှထိရောက်တယ်။ဒါကြောင့်မို့သုဘတိတာစယာဝါစာစကားကောင်းကောင်းပြောထပ်ထန်ရမယ်။ဒါဖြင့်စကားကောင်းပြောတယ်ဆိုတာဘယ်လိုဟာမျိုးပြောတာလဲလို့ဆိုလို့ရှိရင်လက်ဆော်ပြားကဟောထားတာလေးတွေရှိတယ်။စကားပြောတော့မယ်ဆိုလို့ရှိရင်စကားဆိုတာပါဇက်ဆိုတာစကားပြောဖို့နဲ့စားဖို့ထားတယ်လို့ဆိုတာဟုတ်တယ်။ပါဇက်ရဲ့အတုံးချတာကစကားပြောဖို့နဲ့စားစားဖို့ပဲ။သို့တော့ပြောစရာဆိုစရာတွေဟာစီကံကလနာမရှိရှောက်ပြောလို့ရမလားလို့ဆမရဘူးတဲ့။မြတ်စွာဘုရားကသုဘတိတကောင်းတဲ့စကားမျိုးဖြစ်အောင်မလုပ်ရမလဲဆိုတော့စီကံကျက်ထားတာကကိုယ့်ကိုယ်ကိုဒိဋ္ဌံထားကာလီနဝက္ခမိနောအကာလီနငါစကားပြောရင်ပြောတဲ့အချိန်မှာပြောမယ်မပြောတဲ့အချိန်မပြောပါဘူး။ဟုတ်လား။အပြစ်လို့တော့ဆိုရင်စကားကောင်းမယ်ဖြစ်စေမပြောတဲ့အချိန်တော့ပြောမိလို့ရှင်စကားကောင်းမဖြစ်တတ်ဘူးခဲ့ဒါကြောင့်မို့စကားပြောရင်ပြောတဲ့အချိန်ပဲပြောမယ်မပြောတဲ့အချိန်ပဲပြောပြောတဲ့အချိန်မပြောတဲ့အချိန်ဆိုတာတော့အသိဉာဏ်နဲ့ရွေးချယ်ရမယ်ပေါ့အေးပြောတဲ့အချိန်ရောက်လို့ပြောပြီးဘယ်လိုပြောမလဲဆိုလို့ရှင်တန်နေနဝက္ခမိနောဖရုတေနရှင်ချင်းချင်းပြောမယ်ရိုင်းရိုင်းဆိုင်ဆိုင်ပဲပြောစကားဟာပြောတဲ့စကားပြောပြီးမယ်လို့ရှင်ကြီးကြီးမပြောဘဲနဲ့ရိုင်းရိုင်းဆိုင်ဆိုင်ပြောလို့ရှိရင်လည်းထိုးစကားစကားကောင်းမဖြစ်ပြန်။ဒါကြောင့်မို့ရှင်ကြီးကြီးပြောမယ်ရိုင်းရိုင်းဆိုင်ဆိုင်မပြောဘူး။အေးရင်ကြီးတဲ့စကားတိုင်းမှမှယွင်းယွင်းနေဆိုရင်အသုံးဝင်ဘူး။ဒါကြောင့်မို့မြတ်စွာဘုရားကဘူတေနဝက္ခမိနောအဘူတေနမှန်တာပဲပြောမယ်မမှန်တာမပြောဘူးတဲ့။အေးမှန်တိုင်းကောင်းသလားလဲဆိုတော့မှန်တိုင်းမကောင်းဘူး။အချိုးရှိမှကောင်းတယ်။ဒါကြောင့်မို့အထသံဟိတေနဝက္ခမိနောအနထသံဟိတေနတဲ့။ဟောကိုပြောတဲ့စကားတစ်ခုဟာအထိပယ်ရှိရှိနဲ့အကျိုးစီးပွားကိုဖြစ်ပေါ်စေနိုင်တဲ့စကားမျိုးပြောရမယ်တဲ့။ကောင်းကျိုးချမ်းသာကိုရစေတဲ့စကားမျိုးဖြစ်စေရမယ်။အေးကောင်းပြီအဲ့ဒီစကားမျိုးကိုပြောပြီးဆိုတဲ့အခါစိတ်ထဲကဘယ်လိုနှလုံးထားရမလဲလို့ဆိုရင်မေတ္တာစိတ်တေနဝက္ခမိနောဒေါသံတရောမေတ္တာစိတ်နဲ့ပြောမယ်တဲ့ဒေါသစိတ်နဲ့မပြောဘူး။တချို့ကစိတ်ဆိုးနေမှဒေါသထွက်တာမဟုတ်ဘူး။တချို့ကအမုန်းတရားကြောင့်ခြောက်တွန်းတာရှိသေးတယ်။ခုခေတ်ပြောကြတာအချွန်နဲ့မှပဲဆိုတာပေါ့နော်။ချိုချိုတာတာလေးပြောတိုင်းစကားကောင်းမဟုတ်ဘူး။အတွင်းစိတ်ဓာတ်ကအမတန်အရေးကြီးတယ်ပေါ့နော်။မေတ္တာစိတ်နဲ့ပဲပြောမယ်အမုန်းတရားနဲ့မပြောဘူးလို့ဆိုတဲ့
ဟောဒီစကားနဲ့ပတ်သက်လာတဲ့အင်္ဂါ၄ချက်အတိုင်းကိုယ့်ကိုထိတ်ထန်ထားလို့ရှိရင်သူဝတိတဝါစာဖြစ်တယ်ဒီတိုင်းလိုက်နာမယ်ဆိုလို့ရှိရင်တကယ်မင်္ဂလာရှိနေမှာပါလူတိုင်းလူတိုင်းဒီစကားပြောတာနဲ့တင်မယ်မင်္ဂလာရှိသွားပြီနော်မင်္ဂလာရှိတယ်ဆိုတာအောင်မြင်တာကြီးပွားတာကိုလုပ်တဲ့ကိစ္စတခုအောင်မြင်ကြီးပွားသွားတာကောင်းပြီသူဝတိတစရာဝါစာဒါအကောင်းဆုံးပဲလို့မြတ်စွာဘုရားကဒီလိုဟောတယ်ကဲကောင်းပြီလူဘဝမှာကိုတူတယောက်နဲ့အတိုင်းဝိုင်းထဲမှာဒီလိုနေတော့လူတွေမှာအတိအတိတာဝန်ဝတရားတွေဆိုတာရှိတယ်အဲ့ဒီတာဝန်ဝတရားတွေကိုမဆောင်ရွက်ရင်မရပြန်ဘူးဒါကြောင့်မို့မြတ်စွာဘုရားကမာတာပိတုဥပဌာနာပုဒ္ဓဓာရတသင်္ဟောတဲ့လူတိုင်းလူတိုင်းဟာအမေဖေမရှိဘဲလောကကြီးကိုရောက်မလာဘူးအဲ့တော့အမေဖေပေါ်မှာဟိုပြည့်စုံရမယ့်တာဝန်ဝတရားတွေရှိတယ်ပေါ့အဲ့ဒီတာဝန်ဝတရားတွေဟာအခုကဘာကြီးမှာကြည့်မယ်ဆိုလို့ရှိရင်ကဘာရှိလူတိုင်းလူတိုင်းဒီတရားဟာလေးလေးစားစားလိုက်နာနေကြသလားဆိုမလိုက်နာကြတော့ဘူးခုတဖြည်းဖြည်းခွာသွားကြပြီအနောက်တိုင်းကလူတွေကဆိုရင်သားသမီးတွေက18နှစ်ဆိုရင်မိဘရင်ခွင်ကခွာသွားကြပြီမိဘနဲ့ပြန်တွေ့ဖို့ဆိုတာသူတို့ဟာ New Year တို့ Christmas တို့ကတ်ကလေးပဲပို့တဲ့အဆင်ရောက်လာကိုဟာကိုယက်တီနေကြတာဟိုကောင်းတယ်လုံလုံနဲ့တောင်ဝတရားတွေပြက်ကွက်လာတဲ့သဘောတခုပေါ့နော်အဲ့ဒီလူတွေဖြစ်လာကြပြီအဲ့တော့မြန်မာပြည်မှာလို့တောင်အောင်ယူတာမျိုးမရှိတော့ဘူးအဲ့တော့မြတ်စွာဘုရားကဒါကိုအလေးနဲ့ဆူဆန်းတီတခုမှာမာတာပိတုဥပဌာနာအမေဖေကိုပြုစုလို့ကျွေးရမယ်ဆိုတာလူတွေရဲ့တောင်ဝတရားတခုဘုန်းကြီးတို့စီနှစ်စင်လာပြီးတော့ဂျာမနီကနေပြီးတော့သင်တန်းလာတက်တဲ့တက္ကမကြီးတယောက်ရှိတယ်ဒီနေ့သူမိခင်ဖခင်တွေကအသက်80ကျော်နေတော့သူမလာနိုင်ဘူးသူတခြားညီမတွေလည်းရှိတယ်ဒါပေမဲ့တခြားညီမတွေကသူ့လူတွေနဲ့သူမလုံနိုင်ကြဘူးသူကတော့သာသနာပေါင်းဝင်ပြီးတော့သီလရှင်ဝတ်ထားတယ်ဝတ်ထားတဲ့အတွက်ကြောင့်သူကလည်းညီးတယ်တာဝန်တွေမယူနိုင်ဘူးပေါ့သူတရားပဲသူလှုပ်ချင်တယ်ဒီနေ့ဆာလာတင်ရတာမတင်နိုင်ဘူးဆိုတော့ဘုန်းကြီးကသူတယ်လီဖုန်းဆက်တော့လှမ်းပြီးတော့အားပေးစကားပြောတယ်ဒါမိဘနှစ်ပါးကိုပြုစုလို့ကျွေးတယ်ဆိုတာအလွန်မွန်မြတ်တဲ့မင်္ဂလာတရားပါဖခင်လောင်းတော်တွေဟာကိုကျိုးကိုစွန့်ပြီးတော့မိဘကိုပြုစုလို့ကျွေးကြတဲ့ပုံမြင်တွေပုံဝတ္ထုတွေကားငါးစားထဲမှာရှိပါတယ်အမတန်မွန်မြတ်တဲ့ဒါလည်းကုသိုလ်ကောင်းမှုလုပ်ငန်းတစ်ခုကိုလုပ်နေတယ်ကိုဆောင်ရွက်ဆရာလုပ်ငန်းတစ်ခုကိုလုပ်နေတာပါလို့ဒါကြောင့်မို့လာမတဲ့ရဒီနေ့စာလားမတင်ရပါပဲဝမ်းနေဆရာမလုပ်ဘူးကိုလုပ်နေတဲ့အလုပ်ဟာအလွန်မွန်မြတ်တဲ့အလုပ်ဖခင်စကားနားထောင်တဲ့အလုပ်ပဲလို့ဆိုတော့သူစိတ်ချမ်းသာသွားတဲ့အကြောင်းပြန်ပြီးတော့ပြောတယ်။ဟောလောကမှာမိဘကိုဟိုပြုစုလို့ကျွေးမှုဆိုတာတွေကလိဟင်းလာတယ်ပေါ့။ဒါကြောင့်မို့မြတ်စွာဘုရားကလောကမှာလူတွေဟာကိုယ့်ဝတ္တရားတွေကိုတာဝန်မဲ့လာပြီးဆိုလို့ရှိရင်ကြီးပွားတုတ်တက်မှုလမ်းကြောင်းကဖေးချော်လာတာပဲ။မင်္ဂလာလမ်းကိုမလျှောက်လမ်းကြတော့ဘဲနဲ့လမ်းဆိုးတွေကိုလျှောက်လာကြတော့ဒုက္ခရောက်မှာပေါ့နော်။အေးဒါကြောင့်မို့လို့မြတ်စွာဘုရားကလိုက်တန်ရမယ့်ဂျူတီဆိုတာမိဘရှိတဲ့ပုဂ္ဂိုလ်ကမိဘကိုပြုစုလို့ကျွေးဖို့ဟာဒါအင်မတန်မှအရေးကြီးတယ်တခါတစ်ဖက်ကလည်းပဲပုဒ္ဓဒါရတသင်ဟောအင်းတော်ရဲ့သားကြလို့သားနဲ့မယားနဲ့နေတဲ့ပုဂ္ဂိုလ်တွေဟာကိုယ်တောင်ဝတ္တရားကိုကိုဆောင်ရွက်ကြဖို့အရေးကြီးတယ်ဆိုတာဒါ Family Society ရဲ့ညီညွတ်မှုအတွက်မြတ်စွာဘုရားကဟောထားတာဥမကွဲတိုင်းမဲ့ပြက်နော်မိသားစုဟာဘဝခရီးကိုလက်တွဲပြီးတော့ရှောက်ကြအေးနိုင်ငံသားတွေကြတော့ပုဒ္ဓထရတသင်္ခောဆိုအလွန်အားနည်းသွားပြီ Divorce ဆိုမကြမကြလောက်ကြတယ်သူတို့နော်အခုသဘောကျရင်တွဲနေတယ်သဘောမကျရင်ခွဲလိုက်ကြတယ်ဒီလူနဲ့သဘောကျရင်တွဲလိုက်တယ်ဟိုလူနဲ့သဘောကျရင်ထပ်တွဲလိုက်တယ်ဘယ်သူဘယ်သူမှတိတ်ခရီးမဆိုင်ကြတော့ဘူးကိုလန်းကိုရှောက်နေတယ်ဆိုတဲ့ပုံစံမျိုးတွေအများကြီးလောကမှာပေါ်လာဒါကမင်္ဂလာတရားကိုမျက်ကွယ်ပြုလာတဲ့အတွေးတွေလောကကြီးမှာပေါ်လာတယ်ဆိုတဲ့သဘောကိုပြောပြတာနော်အေးဒါကြောင့်မို့မြတ်စွာဘုရားကဒါမှန်ကန်တဲ့လမ်းကြောင်းကတော့ပုဒ္ဓဓာရတသင်္ခောဘဝခရီးမှာလက်တွဲလာပြီဆိုလို့ရှိရင်အပြန်အလှန်အထောက်အကူပြုရမယ်သင်္ခဟချိမြောက်တယ်ဆိုတာဘာပြောတာလဲချိမြောက်တယ်ဆိုတာလေးနီလန်းလေးတွေရှိတယ်နံပါတ်1ကဒါနပေးတာကံတာနံပါတ်2ကပြယဝါစာကျင်နာတဲ့စကားမျိုးပြောတာနံပါတ်3ကအဋ္ဌစရိယာကိစ္စဝိစာကိုဆောင်ရွက်ပေးတာ နံပါတ်၄ကတမဏတတာကိုနဲ့ဓာတ်ဥထားပြီးတော့ဆက်ဆံတာအဲ့ဒါဟာသင်္ဃဟလို့ခေါ်တယ်သင်္ဃဝတ္ထု၄ပါစုစည်းထားတယ်လူတွေဟာတယောက်နဲ့တယောက်မေတ္တာနှောင်ကြိုးစုစည်းဖို့ဆိုတာတုံးနဲ့တူပေးသင်ကမ်းသင်တာကိုပေးရကမ်းရတယ်နော်ပေးယုံကမ်းယုံနေတယ်မရဘူးဘာလို့အားတော့ဆိုရှိုင်းဆိုင်နဲ့ရိုင်းပြတဲ့စကားမျိုးပြောရင်လည်းစိတ်ထိခိုက်တတ်တယ်ဒါကြောင့်မို့ကျင်နာတဲ့စကားပြောရမယ်အေးသူ့အလုပ်ကိုယ့်အလုပ်ခွဲခြားခွဲခြားထားပြီးဝိုင်းမလုပ်ဘူးဆိုလို့ရှိရင်လည်းပဲစိတ်ဓာတ်တွေကျတတ်တယ်ဒါကြောင့်မို့သူ့အလုပ်ကိုယ့်အလုပ်မရွေးပဲနဲ့သူ့ကိစ္စရှိရင်လည်းဝိုင်းလုပ်တယ်ကိုယ့်ကိစ္စရှိရင်လည်းဝိုင်းလုပ်တယ်အထစရိယနောက်ပြီးတော့ကိုနဲ့ဓာတုထတချို့ကလော့ခ်ဒေါင်းလောက်တာဆိုတာအထင်သေးပြီးတော့ဆက်ဆံတာမျိုးတွေဖြစ်လာလို့ရှိရင်တို့နဲ့တူမေတ္တာပြတ်တတ်တယ်တဲ့ဒါကြောင့်မို့ဗုဒ္ဓဓာရတသင်္ဃဟောဆိုတာဒါတွေကိုပြောလို့တာเนาะတခုတည်းတည်းမဟုတ်ဘူးငွေကြီးထောက်ပံ့တာလေးတခုတည်းတည်းဗုဒ္ဓဓာရတသင်္ဃဟောမဟုတ်ဘူးကျင်နာတဲ့စကားပြောရမယ်เนาะကိစ္စဝိစ္စရှိရင်ဆောင်ရွက်ပေးရမယ်ကိုယ်နဲ့ဓာတုထားဆက်ဆံရမယ်ဆိုရင်အဲ့ဒါလို့ပေါင်းသင်းဆက်ဆံခြင်းဖြင့် family society ဆိုတဲ့လူအဖွဲ့အစည်းကြီးတစ်ခုဟာခိုင်ခိုင်မာမာကြီးဖြစ်သွားနိုင်တယ်ခိုင်မာနေသည့်အတွက်ကြောင့်အန်ဒီအရီဘာတွေကြာရောက်လာတဲ့အခါကျတော့စုပြီးတွန်းလှန်နိုင်တာပေါ့ကြံ့ညံ့ခံနိုင်တာပေါ့တောကဖြစ်เสียဆိုရင်လဲဝိုင်းပြီးတော့ဖြည့်ရှင်းပေးတယ်ဟောလူဆိုတာတယောက်တည်းဆိုရင်အားငယ်တယ်ပေါ့အများနဲ့အတိုင်းဝိုင်းနဲ့ဆိုရင်အင်အားတွေပြည့်လာပြီးတော့အခက်ခဲတွေကိုကျော်လွှားနိုင်တယ်ဒါတွေကိုရည်စူးပြီးတော့မြတ်စွာဘုရားဟောထားတာပုဒ္ဒဒါရတသင်္ခဟောအနာကုလသကမ္မန္တာအလုံးလုံးတဲ့အခါမှာတည်တည်တတ်တတ်လှုပ်ဖို့လိုတယ်။ကိုလုံးသည့်အလုတ်ကပြဿနာတွေခဏခဏတက်ထာမျိုးမဖြစ်စေရဘူးလို့ဆိုလို့။တချို့ကအလုတ်ကိုမတည်မတတ်လှုပ်သည့်အတွက်ကြောင့်ပြဿနာတက်လာတာမျိုးတွေဖြစ်တယ်။ကြိုးစားအထောက်မှုရောနေသည့်အတွက်ကြောင့်ပြဿနာတက်လာတာမျိုးတွေရှိတယ်။ဆိုပါစို့ဟိုတခုခုလှုပ်တယ်ဆိုလို့ရှိရင်ဟိုစိတ်ဆက်ဆက်လှုပ်ဖို့လိုအပ်တယ်ပေါ့။ဘာလေးပဲလှုပ်လို့။ဥပမာပဲမိပိဋ္ဌာကအစပြီးတော့စိတ်စိတ်ဆက်ဆက်ပေါ့နော်။ဟိုပဲကိစ္စပဲဖြစ်ဖြစ်ပေါ့အဲ့မှာတကားပိတ်တာကစပြီးအကုန်လုံးစိတ်စိတ်ဆက်ဆက်လှုပ်လို့ရှိရင်ဘာမှပြဿနာမဖြစ်နိုင်ဘူးတချို့ကအဲ့ဒီအမှတ်တမဲ့လှုပ်လိုက်ပြီဆိုလို့ရှိရင်အဲ့ဒီကနေအမှတ်တမဲ့ကနေပြီးတော့ပြဿနာတွေတက်တက်လာတတ်တယ်ဒါကြောင့်မို့မြတ်စွာဘုရားအနာကုလကမ္မန္တာကိုလှုပ်တဲ့အလုပ်ဟာစိတ်ဆက်သေးချာတဲ့အလုပ်မျိုးလုပ်ပါလို့ဒါကမြတ်စွာဘုရားကအခြေခံကနေစပြီးတော့မင်္ဂလာတရားတွေကိုဟောနေတာကဲကောင်းပြီအဲ့ဒါလို့လှုပ်တဲ့အခါမှာဘာတွေလိုအပ်တယ်လဲလူလောကမှာလိုအပ်တာလေးတွေဆက်ပြီးတော့ပြောပါလို့ဒါနင်္စဓမ္မစရိယာနင်္စညာတကနင်္စသင်္ခဟောတယ်လှုပ်တဲ့လှုပ်ထိုက်တာလေးတွေကဒါနဆိုတာပေးတာကန်းတာစွန့်တာကျဲတာပေးတာကန်းတာဒါနလို့ဆိုလို့ရှိရင်ဟိုအလှကြီးတန်းကြီးလှုပ်မှဘုန်းကြီးเจ้าတွေလှူမှဒါနတွေလို့မဟုတ်ဘူးကိုယ်အိမ်နီးနားချင်းဟင်းဒီတစ်ခွက်ပေးတာအစားစားစရာလေးတွေပို့ပေးတာအစားလက်ဆောင်လေးတွေပေးတာအစားဒါနပါပဲအကုန်လုံးဟိုမှာပဲတရားစာအုပ်လေးတွေဝေးမယ်တခုခုလုပ်ပေးမယ်နော်ဒါနပေးတာကဏ္ဍလေးတွေဒါနင်္စဓမ္မစရိယဆိုတာကိုချင်းတရားနဲ့ပတ်သက်လာလို့ရှိရင်ဟိုကုသကမ္မပဋ္ဌာန်းတရား10ပါးကိုကျင့်သုံးရမယ်ဓမ္မစရိယဆိုတာကုသကမ္မပဋ္ဌာန်းတရား10ပါးကျင့်သုံးတယ်ဆိုတော့သူတက်ကိုတက်ချင်းကရှောင်းချင်းတယ်သူဥစ္စာခိုးချင်းကရှောင်းချင်းတယ်သူတစ်ပါးသားမယားဆော်ကားချင်းကဒါတွေကအင်မတန်ရိုးနေပြီမဲ့လို့တိတ်အဓိကကြတဲ့တရားတွေပဲလူလောကမှာနော်လူလောကမှာတိတ်ပြီးတော့အဓိကကြတယ်ဒုစရိုက်၁၀ပါးကရှောင်းချင်းပြီးတော့ဒုစရိုက်တရားတွေကိုကျင့်သုံးတာဓမ္မစရိယလို့ခေါ်တယ်အေးဓမ္မစရိယကျင့်သုံးနေတဲ့ပုဂ္ဂိုလ်တယောက်ဟာဘယ်လိုမှဟိုဘဝခရီးကိုရှောင်းလန်းတဲ့အခါမှာအောက်တန်းနောက်တန်းကျသွားမှာမဟုတ်ဘူးတဲ့အဲ့ဒီပုဂ္ဂိုလ်ကတိုးတက်လာတဲ့ပုဂ္ဂိုလ်ညာတကနေစတင်ဟောကိုဆွေတဲ့မျိုးတဲ့ဆွေမျိုးဆိုတဲ့နေရာမှာဒီကိုနဲ့အမျိုးတော်တာကဒါအနည်းဆုံးဆွေမျိုးလို့ပြောရမှာပေါ့ဆွေမျိုးဆိုတာကိုချက်ကြည့်လိုက်မယ်ဆိုရင်တိုင်းပြည်တစ်ပြည်လုံးဟာကိုဆွေမျိုးပဲဥပမာပဲမြန်မာဆိုလို့ရှိရင်မြန်မာလူမျိုးတွေဟာအကုန်လုံးဟာကိုဆွေမျိုးဖြစ်သွားပြီပေါ့ဟိုတချို့ကအမျိုးချစ်တယ်ဆိုတာဟာကိုသားတို့ကိုသမီးတို့ကိုတူတို့ဘာတို့ဒါမျိုးတွေလို့ဒီလိုကြီးမဟုတ်ဘူးเนาะအမျိုးဆိုတဲ့နေရာမှာကိုလူမျိုးဆိုတာပါပါတယ်ပေါ့အေးအဲ့ဒါလို့မိမိရရှိလာတဲ့မိမိဘက်ကနေပြီးတော့ညာတကာနေစတင်ခေါ်ဆွေတွေမျိုးတွေကိုထောက်ပံ့နေဆိုတာ
ထောက်ပံ့နေဆိုတဲ့နေရာမှာပေးရကန်းတာတစ်ခုတည်းမဟုတ်ဘူးခုနပြောတာလို့သင်္ကားဝတ္ထုတရား၄ပါးပဲလောက်ဆရာရှိတာသွားလုပ်ပေးတယ်ကုညီဆရာရှင်ကုညီတယ်ဓာတုထားဆက်ဆံတဲ့ဟောတာတွေကညာတကနေစတင်ဟောပဲဟိုအိနီနာခြင်းဖြစ်စေဆိုင်နီနာခြင်းဖြစ်စေအလုပ်တူလုပ်တဲ့ပုံကိုယ်တွေပဲဖြစ်စေအဲ့ဒီပုံကိုယ်တွေကိုကုညီထောက်ပံ့ပေးရမယ်တဲ့ဒါမင်္ဂလာရှိတဲ့လောက်ရတည်ပဲလို့ကဲ
လို့မြတ်စွာဘုရားအရတိဝိရတိပါပါကိုယ်ကိုနှိမ့်ချသွားစေတတ်တဲ့အလုပ်ကိုပါပလို့ခေါ်တယ်ပါပဆိုတာနှိမ့်ချသွားစေတတ်တယ်ဒါလို့ရင်ဒီဘဝမှာလည်းနှိမ့်ချတာဥပမာလူတယောက်ဟာဆိုပါစို့သူများပစ္စည်းကိုမတရားမတရားယူလိုက်ပြီဆိုတဲ့ဒီလူရဲ့ဂုဏ်သိက္ခာနှိမ့်ချမသွားဘူးလားနော်လိန်ပြောလိုက်ပြီဆိုရင်လည်းဒီလူဟာသိက္ခာနှိမ့်ချသွားအဲ့ဒါလို့နှိမ့်ချသွားစေတာ။နောင်ဘဝအပယ်ကြတာကနောင်မဒီဘဝတွင်တစ်ခုလုံးလိုက်ရင်ဒီလူရဲ့သိက္ခာကျသွား။အဲ့ဒါလို့နှိမ့်ချသွားစေတတ်တဲ့အလုပ်တွေကရှောင်ပါတဲ့။ဒါကတော့ဒုစရိုက်တွေပါပဲအားလုံး။အရတိဝိရတိပါပါမစ္ဆပါဏာစတိုင်မော။ဝိရစေဝတေတေရဲ့တောက်စားခြင်းကရှောင်။ဒါကဘာဖြစ်လို့ရှောင်ခိုင်းတာတုန်းဆို။လောကမှာမူရစေဝတိတေတောက်စားပြီဆိုလို့ရှိရင်စဉ်းစားကြည့်လေအဲ့ဒီပုဂ္ဂိုလ်ဟာသူကမူရစ်စီတတ်တဲ့အစာကိုအသုံးပြုသည့်အတွက်ကြောင့်သူ့ရဲ့ဆိုပါစို့ခုခေတ်စကားနဲ့ပြောလို့ရှိရင်အုံနောက်ဟာပုံမှန်ဖြစ်မလာနိုင်တော့ဘူးသူတွေးတဲ့အတွေးအခေါ်တွေကမှားယွင်းလာနိုင်တယ်ပေါ့မှားယွင်းလာတဲ့ပုဂ္ဂိုလ်တယောက်ရဲ့အတွေးအခေါ်ကလောကကြီးကိုဘယ်လိုမှအချိုးမပြုနိုင်ဘူးသူရဲ့ကောင်းကျိုးချမ်းသာကိုလည်းပဲသူမဆောင်ရွက်နိုင်ဘူးအများရဲ့ကောင်းကျိုးချမ်းသာကိုလည်းမဆောင်ရွက်နိုင်ဘူးဒါကြောင့်မလို့ဒီကနေ့ခေတ်မူရစ်ဆေးပါဆိုတာဘယ်နိုင်ငံကမှလက်မခံဘူးเนาะတက်ခံထားတာလို့မဟုတ်ဘူးเนาะမူရစ်ဆေးပါကိုဘယ်နိုင်ငံမှလက်မခံဘူးဘာဖြစ်လို့လဲဆိုရင်သူ့ရဲ့အတိုင်းအဝိုင်းကြီးကိုဖျက်ဆီးနိုင်တာဒါကြောင့်မလို့ဒါကိုလည်းပဲရှောင်သင့်တယ်လို့ဆိုတာမြတ်စွာဘုရားဟောထားတယ်အဲ့ဒီလိုရှောင်လိုက်မှခုနကကိုဘွားလမ်းကြောင်းခင်းကိုကိုဖြောင်းဖြောင်းရှောက်တန်းနိုင်မှာဖြစ်ပါတယ်။ဒါအခြေခံပိုင်းကမြတ်စွာဘုရားဟောလိုက်တာ။လူလောကမှာဒီအဆင့်လောက်ရောက်သွားပြီဆိုရင်ဒါလူတော်လူကောင်းလို့သတ်မှတ်ကြတယ်လေ။လူတော်လူကောင်းလို့သတ်မှတ်ကြပြီဒီအချိန်မှာ။မင်္ဂလာတရားတွေဒီလောက်ပြည့်စုံသွားပြီဆိုရင်ဒါလူလောကတာမန်ပုဂ္ဂိုလ်တွေကလူတော်လူကောင်းတွေဖြစ်သွားကြပြီ။အေးလူတော်လူကောင်းဖြစ်သွားပြီတော့ရှေ့တဆင့်တက်ကြမလား။ရှေ့တဆင့်တက်ချဖို့ကြတော့ပို့ပြီးတော့ကိုယ့်ကိုလူကြီးလူကောင်းဖြစ်ရအောင်မလုပ်ရမလဲဆိုရင်ဂါရောစာနိဝတောစာတန်တုဋ္ဌိစာကတိညုတာဒါလူကြီးလူကောင်းတွေရဲ့အည်သွေးတွေပဲသူကတာမန်ပုဂ္ဂိုလ်တွေအည်သွေးမဟုတ်ဘူးဂါရောကလေးစားတတ်တယ်အပြန်အလှန်လေးစားတတ်တယ်နော်ဂါရောကတရားရှိတယ်ဆိုတာလေးစားတတ်တာဟုတ်နိဝတမာမနမထားဘူးကိုကယာရုဘလောက်မြင့်မြင့်ပစ္စည်းဥစ္စာဘလောက်ချမ်းသာချမ်းသာအများနဲ့ဆက်ဆံတဲ့အခါမှာမာမနဆိုတာမရှိဘူးနိဝတ္တလေးစားမဲ့ပုဂ္ဂိုလ်လေးစားတယ်ရွတ်သေးတယ်ဆက်ဆံတယ်ဟောအဲ့ဒီတရားရှိတဲ့ပုဂ္ဂိုလ်တွေဟာမင်္ဂလာလမ်းမပေါ်မှာရှောက်လန်းနေတဲ့ပုဂ္ဂိုလ်တွေပဲဒါကြောင့်မို့အများရဲ့ချစ်ခင်မှုကိုဒီဘဝတည်းမှာသူတို့ရကြတယ်တန်တုဋ္ဌိစကတိညုတာဆိုတာတန်တုဋ္ဌိဆိုတာကြတော့လူလောကမှာလူတွေဟာရောင်ရဲတင့်တယ်မှုအားနေကြတယ်ပေါ့ရောင်ရဲတင့်တယ်မှုအားနေကြီးကြားသည့်အတွက်ကြောင့်ရောင်ရဲမှုဆိုတာကိုအတိပဲအောက်မမှားစေရအောင်ရောင်ရဲမှုဆိုတာကိုစီးပွားရေးမတိုးချဲ့ရဘူးပညာရေးကိုမတိုးချဲ့ရဘူးကိုရတာလေးနဲ့ကျင့်နိုင်ရမယ်ဒီလိုဆိုလိုတာမဟုတ်ဘူးနော်ရောင်ရဲမှုဆိုတာမရောင်ရဲဘူးဆိုတာအိမ်မှာဆိုပါစို့အချင်းချက်ထားလို့ရှိရင်အဲ့ဒီနေ့အချိုးစားခြင်းအချိုးချက်ထားလို့ရှိရင်အဲ့ဒီနေ့အချင်းစားခြင်းများကိုယ့်ကိုမယောင်ရဲတဲ့ပုဂ္ဂိုလ်ဟာမိဖို့ကြောင့်တည်းမှာတင်မဲ့ဒုက္ခရောက်တယ်သူကမယောင်ရဲလို့အတွက်ကြောင့်เนาะအရင်တော့တခါကြားဦးတယ်ဟိုအညာမှာသမင်းမွေးထိုင်ရင်ကနေပြီးတော့ငရုတ်သီးမပါလို့တယ်ငရုတ်သီးသွားရှာအောင်ဆိုထွက်သွားတာအောက်ပြေအောက်ရွာရာပြီးတော့အိမ်တောင်ကျသွားတယ်လို့ပြောအဲ့ဒါမယောင်ရဲနိုင်တဲ့ပုဂ္ဂိုလ်တွေပေါ့เนาะမယောင်ရဲဘူးဆိုလို့ရှိရင်ဒုက္ခရောက်တယ်ကိုယ်လည်းဒုက္ခရောက်တယ်ပတ်ဝန်းကျင်ကလည်းဒုက္ခရောက်တယ်ဟောအဲ့ဒါကြောင့်မလို့မြတ်စွာဘုရားကဒီဘာနဲ့ပဲဖြစ်ဖြစ်ရောင်ရဲရမရေယာဆရာတော်ရောင်ရဲတယ်ဆိုတာကြားဘူးကြတယ်မဟုတ်လားမရေယာဆရာတော်ကအငန်ခန့်ငန်ငန်လေးကျွေးလိုက်ရင်လည်းအေးစာကြည်တာပေါ့ကွာဒီနေ့ခပ်ပေါ့ပေါ့လေးချက်လိုက်အေးရင်ငတ်ပြေတာပေါ့ဒီနေ့
เนาะเปี่ยวๆเลี้ยฉะไปไล่ลงเสร็จแล้วทีนี้เมี้ยนๆอสาจีดาบ่เนาะมามาลี้ฉะดอแล้วต๊องๆนี่ซ่าดาบ่หลูดีโลเว้อเมี้ยนๆตัวก้าวเน่เบกก็จีเว้ด้วยเนาะก้าวเน่เบกก็จีเว้ด้วยเลยไอ้ก้าวเน่เบกก็ด้วยดาสิดาเน่ฉินัดแต่ตะบ่เว้ยโหเอ็งไล่ปုံเปลี่ยนเลยเด้มาป่าเด้อินจินไดรเวอร์มีถ้าม้องเน่ลูเตี่ยวช่องแยกติ่นเต็มหมู่ก็แล้วเว้ยอดอตุโค้เสียก้าวเน่ตัวอ่ะ เสียท่ามาอสีเด่นขึ้นลูกฉิรอบตะเพ็ดปัดตัวผัดเลยอ่ะเสยอุ่นแต่บีผัดเลยอ่ะเบเกษาผิดๆตัวอโซ่เบร่มาไม่เปียวอูเด้อก้าวนี่เว้ยเปียวเลยสิเต็งไงจริงนี่ก็เอ็งดีแต่คราวกว่าที่ก้าวฉิรอบผัดอย่าบีตูบะลุเหมอก้าวเปียวอูมะเลยตั้วหน้าถองจ้ะเสยอุ่นตั้วพี่แล้วแก่มั้ยบะลุเหมอก้าวเปียวอูมะเลยบ่เมนฉิรอบผัดอย่าบีเมนทุกข์หยอกนี่บะลุเหมอก้าวเปียวอูมะรู้สิโหลูก็เปียวนี่เด้เปียวพี่แล้ว ตังไงจีนเนี่ยยีเนี่ยงาเลยพะนะแฟโพตัตตาตัวไปคราวนี้พะนะ2อย่างณแฟเวยอะไรอะคือตะแฟโพตัตตาตัวไปหลุตัวเปล่าอะก้าวไม่กะเวตุยดาหูเปล่าเนาะเอ้อตันทุฏฐิเยตะบอนี้ดิเวสิระเนี่ยกูจินัดหน่ายน่ะเปล่าเลยเนาะก้าวมีไอ้หลุจินัดหน่ายเนาะบาจุสิตรงสุสึกชันตาบ่สิระเนี่ยไม่จินัดได้ปู่กว่าบรมสิทธิ์ไม่ชันตาหูดิไม่จินัดดีด้วยจังตุมาบรมหลุบ่ผิดเลยหลุไม่สิ ตุ๊มยาโหดุขะไม่เป้จินนี่กุบะกูไม่จินมนัพผิดนี่แหละไอ้หลุหลุမျိုးอ่ะถ้าจังโหตันทุฏฐิกติญญุตาสรว่าถ้าเราตูรกองนี่แหละไอ้ไถ่มาตะคุหลุเดียวหลุฤาหลวนๆเนี่ยเจซุติมาเลยเปล่าเลยสิจาตลอดตะเกเจซุติณฑัฏฐะแกปัญญาชื่อมาตะเกตูรกองเอามาเจซุติณฑัฏฐะตะเกเจซุตีระได้ปุ๊กก็จะรู้สิเนาะเอ้ยมะตันมาตะเกเจซุตีระได้ปุ๊กก็อมตันชาบาเลย เจซุติดาผุโลพ่อนี่รู้โหเรนเนี่ยมายัมมายาสวนเนี่ยมาจอซวามิ้นจอซวามิ้นเนี่ยลูยงเนาะกระคินโยสรว่าเจซุติดาเนี่ยมาสัมปะทายะแม่ปกกฎเดียวเพสไกแม่ก็อติงขยาซอยอมิ้นကိုလောက်จั่นခိုင်းလိုက်တာ 3ရက်တီတီတော်တယ်မှာပုံပြီးတော့အစာမစားရဘူးတနေ့တော့အသင်ခရာဆောယုံမင်းကနတ်တင်ထားတဲ့ထမင်းပွဲလေးတွေးတော့အဲ့ဒီထမင်းကိုစားအဲ့ဒီနေ့ညပဲအသင်ခရာဆောယုံမင်းရဲ့နန်းတော်တဲကိုဝင်မိပြီးတော့အသင်ခရာဆောယုံမင်းကိုလှုပ်ချံမလို့တန်လျက်သားကိုဆွဲထုတ်ရင်ဘာစဉ်းစားတော့ဆိုဩသူ့ထမင်းငါစားထားတာငါထမင်းမစားရတာတုံးရဲ့ရှိပြီဒီကလေးသူ့ထမင်းစားထားတာငါထမင်းရှင်ဖြစ်နေပြီတတ်လိုက်ရင်ငါထမင်း
song biro piantara, no? And then here saw young guy net, Dalia Dauro, that the ipsy you dare. Who yaw deca? Gazi Sinjozaga, me, I kind like a PB lasso, Jojan Pure. Being a let's say tag on the dreja. Had they this as she did, Jesus did at the Luez, so we do jit on my baby. Oh, Edelu, bo, Logama, Jesus did at the Bogo, Emadama, Dambu Shiba, bo. Tandoti sak continued. Daleve Emadan gown and mingle at a cuvet. A gummy delusor, Luigi Lugomboa, Yaldavi, Sheldoreca, did a simian bureau, Tanyaoga, Lupu, choose a jam solution. Yes, of Yaga, Sabi the horror. The posa, Jamasri in sa, Ria desana, Tatana. Oh, Candy sat, Dovesa, the manani sat, Tatana. Eri Dandoti diaru. Continue that they are shipped in Nama. Loga Lude have a lulu. Dikamu Luade. Logama Dikane, so that Udiaga lasso galu, Dikana, Sidalu, a lodaku. Umame dea atode, Maomapshin, Josara, Daladikana, lo correpo. Eda, Abura, Yadi Udu, Dansa, the Pin, Dikanaria, Akoro, Dikane, Tema, Parabo. Eri Dikamusura, Siame, Candisa, Dove Satata. Piolo solo, Jambida Kama, Lure Bogo, Mupipo, Lore. Malego Uso in Dibogo, don't have a duma, Mabio Chanau, Po. Tai Mabio, a Jambi Makaya Uso in Dibogo, Lanyan Luen Ninepo. Candy sat, Dover Satata, Tamanani sat Tadana. Daduros in Duromiante, Uleve, Majakana, Sika, Driso, Yimpi, Amandiari, Udishi, Nale, Ninelo, Dilu Solura, no? A gummy, gogor and chimbido, diadu diamia yawia drejaro. Taposa, chamasri in sa, ria desana, tadana. Tapasura, emadama,
ဟိုလူဘွားကနေခွာဆောင်ပြီးတော့သာသနာပံဝင်တဲ့အကျင့်မျိုးပေါ့ကိုကျင့်သီလတွေနဲ့ပြည့်စုံအောင်လုပ်မယ်ဖြံပါစရိယမြတ်တော်အကျင့်ကိုကျင့်နေဆိုတာမဲခင်ရှိပါအကျင့်တရားကိုကျင့်နေအဲ့ဒါလို့ကျင့်လိုက်လို့ရှိရင်ဘာရမှာမလို့ဆိုရင်အရိယသစ္စာနာဓတနာသစ္စာလေးပါးကိုသိမြင်နိုင်တယ်အဲ့တော့အထက်ကရာမှာတော့အမျိုးဆုံးဖွင့်ထားပြီမယ်ဒီနေရာမှာအရိယသစ္စာနာဓတနာသစ္စာလေးပါးကိုသိတယ်ဆိ
ကားပိတ်သွားတော့မင်္ဂလာတရားဟာဒီနေရာရောက်လာပြီဆိုလို့ရှိရင်တော့ဘဝခရီးအတွက်အမတန်မှစိတ်အေးသွားရတဲ့နေရာမျိုးရောက်သွားပြီပေါ့နောက်တစ်ခါဒီတဲ့အဆင်းမြင့်သွားလို့ရှိရင်နိဗ္ဗာန်သစ္စိကရိယာဆိုသောတာပန်ဖြစ်ပြီးတဲ့နောက်တဂရဟံအနာဂံယဟနာဆိုတဲ့အဆင့်ကိုရောက်သွားပြီဆိုလို့ရှိရင်တော့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးသားဖြစ်သွားပြီတဲ့ဘဝမှာဒုက္ခဒုက္ခတွေတွေ့เสียအကြောင်းမရှိတော့ဘူးလို့ဒီလိုဟောလို့ရင်ဖြစ်တယ်ဒီထဲမှာနိဗ္ဗာန်ပြီးတဲ့နောက်မှာဘာလိုအပ်နေသေးတုံးဆိုဘာမှမလိုအပ်တော့ဘူးအေးနိဗ္ဗာန်ရောက်သွားလို့ယဟနာဖြစ်သွားပြီဆိုတဲ့ပုဂ္ဂိုလ်တယောက်တဦးရဲ့အခြေအနေကိုမြတ်စွာဘုရားကမင်္ဂလာတုံးမှာဏိကုံချုပ်တဲ့အနေနဲ့ဆက်ပြီးတော့ဟောတာကဖုဒ္ဓတလောကဓမ္မေဟိစိတ်တံယတနာခံပတိအတောကံဝိရဆံခေမံဧတံမင်္ဂလမௌတ္တမအေးနိဗ္ဗာန်ကိုမျက်မှောက်ပြုသွားတဲ့အရိယသူတော်စင်ယန္နာပုဂ္ဂိုလ်ဖြစ်ရောက်သွားပြီဆိုရင်ဘယ်လိုလောကဓာတ်အနေနဲ့တွေ့တွေ့သူ့ရဲ့စိတ်ဟာတုံ့လုံးမှုမရှိတော့ဘူးအတောကဘယ်ကိစ္စနဲ့မှပတ်သက်ပြီးတော့စိုးရိမ်စိတ်ဆိုတာမလာတော့ဘူးဝိရဆသူ့စိတ်ထဲမှာအငြိအကျေးဆိုတာလောဘဒေါသမောဟစတဲ့အငြိအကျေးဆိုတာဘယ်တော့မှမလာဘူးခေမအနိယခသိဟံနဲ့ခင်းငိမ့်သွားပြီအဲ့ဒီကြလို့ရှိရင်တော့အမြတ်ဆုံးမင်္ဂလာတစ်ခုဟာလမ်းဆုံးသွားတာဖြစ်ပါတယ်လို့။ဟောမင်္ဂလာတုတ်ဟာဘဝခရီးကိုလျှောက်လန်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတဆင်ပြီးတဆင်တဆင်ပြီးတဆင်တင့်တက်ပြီးတော့ကျင့်သွားပုံကိုမြတ်စွာဘုရားကဟောတာဖြစ်ပါတယ်နော်။အခြေခံကအပေါင်းအသင်းဆက်ဆံမှုကနေစလိုက်တဲ့မင်္ဂလာတရားတော်ဟာဘယ်မှာအဆုံးသတ်သွားတော့ဆိုရင်နိဗ္ဗာန်သစ္စိကရိယာမှာအဆုံးသတ်သွားတယ်အဲ့နိဗ္ဗာန်သစ္စိကရိယာနိဗ္ဗာန်ကိုမျက်မှောက်ပြုလိုက်တဲ့တပြိုင်တည်းယန္တာဖြစ်သွားရင်ကြန့်ခိုင်တဲ့စိတ်ဓာတ်ကိုရရတယ်။ဆိုရင်တောကတွေကင်းသွားတယ်။အန္တရာယ်တွေကင်းသွားတယ်။ဘေးခတ်သိမ်းတွေအကုန်ကင်းငြိမ်းသွားတယ်။ဆိုတဲ့အကျိုးတရားတွေကိုရပါတယ်တဲ့။ဒါကြောင့်မို့အဲ့ဒီအကျိုးတရားတွေအကုန်ရပြီဆိုရင်ဣတ္တတိတ္တိကတ္တဝါနသဗ္ဗထမပရာစိတသဗ္ဗထသုထိန်ဂစ္ဆန္တိတန္တေတံမင်္ဂလမௌတ္တမံလို့မြတ်စွာဘုရားကနိဂုံးချုပ်တာဒီမင်္ဂလာတရားတွေအတိုင်းသို့မဟုတ်မင်္ဂလာလမ်းမပေါ်မှာလျှောက်လှမ်းသွားတဲ့ပုဂ္ဂိုလ်တွေဟာလမ်းဆုံးရောက်ထာတဲ့တပြိုင်နဲ့နော်ဒီမှတ်တိုင်ဒီစခန်းကိုအားလုံးဟာရောက်ရှိကြမှာဖြစ်ပါတယ်။ရောက်သွားလို့ရှိရင်တပတ္ထမပရာစိတာဘယ်တော့မှကိုယ်ဟာရှုံးသွားတယ်ဆိုတာမရှိဘူး။တပတ္ထသုထိန်ကိစ္ဆန္တိအရာခသိမ့်မှာကိုယ်ဟာပြည့်ပြည့်စုံအောင်နိုင်ခြင်းကိုရရှိနိုင်တယ်လို့ဘုရားမြတ်စွာကမင်္ဂလာတုံးမှာဒီလိုဟောထားတာဖြစ်ပါတယ်။ဒါကြောင့်မို့တရားချက်ခင်သူတော်စင်ပြိဋ္ဌာန်ပေါင်းတို့သည်မိမိတို့ဘဝခရီးမှာမင်္ဂလာလမ်းအတိုင်းမင်္ဂလာလမ်းမပေါ်မှာတို့တွေရှောင်းလန်းနိုင်အောင်ကြိုးစားအားထုတ်ကြမယ်လို့ကိုစီကုံကသဘောကျပြီးတော့မင်္ဂလာလမ်းမအတိုင်းရှောင်းလန်းနိုင်ကြပါစေကုန်သတည်း။